ရန်ကုန်တိုင်းအတွင်းကကိုဗစ်ရောဂါရှိလူနာတွေနဲ့အနီးကပ်ထိတွေ့မှုရှိခဲ့သူတွေကိုကွင်းစင်ရှာဖွေတာမြို့နယ်၅မြို့နယ်မှာဆောင်ရွက်ခဲ့ပြီးဖြစ်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မဆုစုပါ။ကိုဗစ်ရောဂါရှိသူတွေနဲ့အနီးကပ်ထိတွေ့မှုရှိမရှိကွင်းစင်ရှာဖွေတဲ့လုပ်ငန်းကိုတိုင်းအစိုးရတာဝန်ရှိသူတွေနဲ့ကျန်းမာရေးဌာနတို့ပူးပေါင်းပြီးလူလူကြားမှာဆောင်ရွက်နေတာအင်းစိန်၊မိုင်သာယာ၊တာမွေနဲ့ဗဟန်အပါဝင်တောင်ကလာပါမြို့နယ်တို့မှာစစ်ဆေးခဲ့တာဖြစ်ပါတယ်။ပိုးရွှေလူနာကိုအထီးရှိထားတဲ့ဗဟန်းမြို့နယ်မှာတော့မနေ့ကမေလ19ရက်နေ့ကလော်ဒောင်းချထားတဲ့နေရာအပါအဝင်အဲ့ဒီအနီးအနားဝန်းကျင်မှာနေထိုင်သူတွေကိုပါယောဂရာဇဝင်မေးမြန်းပြီးကျန်းမာရေးစစ်ဆေးပေးခဲ့တယ်လို့ဗဟန်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစိန်ကြီးက VOA ကိုပြောပါတယ
်လော်ဒောင်းချတဲ့ပတ်ဝန်းကျင်နဲ့လမ်းလူလမ်းသားတွေပေါ့သူတို့ကိုဘလူလျောက်အပူတိုင်းစစ်တီနဲ့တိုင်းတာပြီးတော့ကျန်းမာရေးနေပြီးတော့မှယောဂရှာဖွေမှုလုပ်ငန်းတွေသူတို့လုပ်တာပေါ့အချိန်တွေကဖွင့်လင်းပြောမယ်ဆိုတော့ကောင်းတယ်မရှိဘူးကိုတို့ဒီမှာအလူတောက်ပူတိုင်းကိရိယာဆက်ဟိုရင်ပေါ်မှာတက်ပြီးတော့တေချာဖြစ်ဖြစ်တဲ့အချိန်မှာလည်းခုနအပူချိန်နဲ့ပတ်သက်ပြီးတော့လည်းပြဿနာမရှိဘူး။ဒီနေ့ကပြောမယ်ဆိုရင်တော့ကွယောဂလက္ခဏာရှိတာတွေမတွေ့ခဲ့ရဘူးပေါ့
။တခွဲအတီပြူလူနာ14ဦးအထိရှိထားတဲ့တောင်ကလာပါမြို့နယ်မှာလည်းကျမ်းမာရေးစစ်ဆေးပြီးပိုးတွေ့လူနာနဲ့ထိတွေ့မှုရှိမရှိစုံစမ်းတာကိုမနေ့တုန်းကဆောင်ရွက်ခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးမုံမြင့်ကအခုလိုပြောပါတယ်။
အခွင့်အရေးပေါ်တော့ကျွန်တော်တို့ခွဲပြီးတော့စစ်တာမှာတော့ဘာမှတော့မတွေ့ဘူးတွေ့ရင်လည်းစင်တဲ့ပို့ကိုလည်းကျွန်တော်တို့သူနာပြုကားတို့ဘာတို့လည်းစီစဉ်လာတယ်မနေ့ကတော့မတွေ့ရဘူးတာနော် NGO တို့တခြားပရာဇိတာအဖွဲ့တွေနဲ့ကျွန်တော်တို့အုပ်ချုပ်ရေးနဲ့ကျန်းမာရေးနဲ့ဦးစီးပြီးတော့နေရောညောကျွန်တော်တို့ကတော့ဒီပတိမလွတ်ပဲနဲ့လုပ်နေတယ်
ဗဟန်းနဲ့တောင်ကလာပါမြို့နယ်မှာတော့ကွင်းစင်ဆစ်ဆေးပြီးတဲ့နောက်ကိုဗစ်တန်တရားနဲ့ဆေးရုံလွှဲခဲ့ရသူမရှိသလိုအသွားလာကန့်သတ်ခံရသူတွေလည်းမရှိခဲ့ပါဘူး။တနိုင်ငံလုံးအတိုင်းအတာနဲ့ဆိုကိုဗစ်လူနာအများဆုံးတွေ့ရှိခဲ့တဲ့အင်းစိန်မြို့နယ်မှာတော့ပိုးရိပ်လူနာ43ဦးအထိရှိထားပြီးကွင်းစင်ရှာဖွေတဲ့လုပ်ငန်းကိုအဲ့ဒီမြို့နယ်မှာပထမဆုံးစတင်ဆောင်ရွက်ခဲ့တာပါ။ယောဂတန်တရားနဲ့ဆေးရုံလွှဲခဲ့ရသူ3ဦးအပါအဝင်သတ်မှတ်ထားတဲ့နေရာမှာအသွားလာကန့်သတ်ခံရမဲ့သူကတော့16ဦးအထိရှိခဲ့ပါတယ်။အဲ့ဒီလိုကွင်းစင်ရှာဖွေပြီးကျန်းမာရေးစစ်ဆေးပေးနေတာဟာကိုဗစ်ရောဂါကာကွယ်ထိန်းချုပ်တဲ့နေရာမှာထိရောက်မှုရှိခဲ့တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။စစ်ရုံလုပ်သားအများဆုံးနေထိုင်တဲ့လှိုင်သာယာမြို့နယ်မှာလည်းတခွဲအတီပြူလူနာ9ဦးအထိရှိထားပြီးကွင်းစင်ရှာဖွေတဲ့လုပ်ငန်းကိုဆောင်ရွက်ပြီးချိန်မှာတော့ခီးသွွားရာဇဝင်ရှိထားပြီးယောဂါဘိုးရှိသူနဲ့အနီးကပ်ထိတွေ့ခဲ့သူ6ဦးကိုစစ်ရုံပို့ခဲ့ပြီးတော့တခွဲနမူနာရယူစစ်ဆေးခဲ့တယ်လို့သိရပါတယ်။ကိုဗစ်တက်ခွဲအတီးပြူလူနာ10ဦးအထိရှိထားတဲ့တာမွေမြို့နယ်မှာတော့ကွင်းစစ်စစ်ဆေးပြီးတဲ့နောက်ဆေးရုံလွှဲခဲ့ရသူ4ဦးနဲ့သတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်ရမယ့်သူ4ဦးစုစုပေါင်း10ဦးအထိတွေ့ရှိခဲ့ပါတယ်။လာမယ့်မေလ23ရက်နေ့မှာတော့ပိုးရိပ်လူနာ16ဦးအထိရှိထားတဲ့မယန်းကုန်းမြို့နယ်မှာကွင်းစင်ရှာဖွေပြီးကျန်းမာရေးစစ်ဆေးတဲ့လုပ်ငန်းကိုဆောင်ရွက်သွားမယ်လို့သိရပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာပေါင်း193ဦးအထိရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂပိုးကင်းစင်လာသူ104ဦးအထိရှိထားပြီးဖြစ်ပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။